US ASEAN Business Council အဖွဲ့နဲ့ကိုလံဖော်မီယာအာစတေမာ30နှစ်ကလေးကနေပြီးတော့ရောက်30နှစ်ပြီးတော့အောက်တိုဘာ3ရက်နေ့ဒီလာကြတာပေါ့နော်အမေရိကန်ကစီးပွားလုပ်ငန်းရှင်အုပ်စုတွေဆိုတော့ဒီလာကြတဲ့နေရာမှာမြန်မာနိုင်ငံမှာဘယ်နေရာတွေဘယ်လိုကဏ္ဍတွေမှာတွားပြီးတော့တွေ့ဆုံဆွေးနွေးကြတာတွေရှိတယ်လဲဆိုတော့ပြောပြလို့ရမှာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ American ASEAN စီးပွားရေးကောင်စီက2012ပေါ့နော်ဒီ American Bank ကစီးပွားရေးပိတ်ဆို့မှုတွေလွှတ်ပြီးလွတ်လွတ်ပြီးချင်းနှစ်ရက်မှာယခုလိုမျိုးပဲပထမဦးဆုံးကျွန်တော်ခေါ်တော့ business mission ပေါ့နော်အဲ့ဒါတော့ဒီစီးပွားရေးအဲလုပ်ငန်းတွေလုပ်ငန်းပေါင်း American လုပ်ငန်းပေါင်းအခု25ခုဒါနှစ်စဉ်မှာကျွန်တော်တို့မြန်မာနိုင်ငံကိုခေါ်လာပြီးတော့အဲသက်ဆိုင်တဲ့အစိုးရအဖွဲ့ရုံးနေနဲ့ပေးတွေ့တယ်အဲ့တော့ဒီမြန်မာနိုင်ငံကိုတို့ဝင်ကျင်တဲ့အဖွဲ့တွေပဲဖြစ်ဖြစ်သို့မဟုတ်ကဝင်နေပြီလားနော်လုပ်ငန်းတွေပဲဖြစ်ဖြစ်ကတို့ဟိုကြုံတွေ့နေရတဲ့အခက်အခဲတွေတို့လုပ်ချင်တဲ့လုပ်ငန်းတွေကိုပုံဝင်လင်းလင်းဒါအစိုးရအဖွဲ့နဲ့တင်ပြတယ်အဲ့ဒီနှစ်ကတော့ဟိုကျွန်တော်တို့ကုမ္ပဏီ12ခုအကုမ္ပဏီ12ခု13ခုပေါ့ဗျာနော်13ခုပါပါတယ်အဲ့ပါလာတာတို့ဒီလုပ်ငန်းတွေကတော့သူကအမျိုးစုံပဲနော်အဓိကတော့အားသာတာတော့ဒီနည်းပညာဒီပညာပိုင်းကိုအားသာတဲ့ကုမ္ပဏီတွေပါလာတယ်ဒီ Amazon တို့ Google တို့နော် Visa Mastercard တို့လိုကုမ္ပဏီတွေကဥဆောင်ပြီးတော့အဲတခြားသောအဲလုပ်ငန်းတွေဖြစ်တဲ့ Coca-Cola တို့လိုမျိုးနော်အဲဒီအဲသက်အာမခံလုပ်ငန်းတွေ
ကုမ္ပဏီကြီးတွေပေါ့နော်လာကြတာတကယ်တိတ်တိတ်ကျဲကုမ္ပဏီတွေလို့ပြောရမှာ
ဟုတ်ကဲ့ဟိုကျွန်တော်တို့ကိုစားပြုတာလဲဟို American မှာဆိုရင်ဒါကျွန်တော် Fortune 500ပေါ့နော်အကြီးဆုံးကုမ္ပဏီကြီးကျွန်တော်က160ဟိုကိုစားပြုပါတယ်ခင်ဗျာအဲအဲ့ဒီကနေရွေးပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့ဈေးကွက်နဲ့တင့်တော်မယ်မြန်မာနိုင်ငံဈေးကွက်ထဲမှာအခုလက်ရှိလုံနေအင်းလိုက်လုံနေရသုံးမဟုတ်လဲလုံဖို့စိတ်ဝင်စားတဲ့ကုမ္ပဏီပေါ့အဲ့ဒါကျွန်တော်တို့ခေါ်လာတာဖြစ်ပါတယ
်ဒီလိုမျိုးလာတဲ့ခီးစဉ်တွေမှာပို့ပြီးတော့များအားရစရာကောင်းတဲ့အခြေအနေတွေတွေ့ရသလားနှစ်စဉ်လာနေတဲ့တော်တွေမှာပေါ့နော်တဖြည်းဖြည်းအမေရိကန်ဘက်ကစိတ်ဝင်စားမှုပေါ့မြန်မာနိုင်ငံဘက်မှာ
အဲဥစားပထမကတော့ဟိုအမေရိကန်လုပ်ငန်းတွေအထူးသဖြင့်လုပ်ငန်းကြီးတွေရဲ့လုံထုံးလုံစင်ဟောကအဲ့လိုပဲခင်ဗျာကျွန်တော်တို့ဟိုမြန်မာနိုင်ငံရဲ့ဒီဈေးကွက်ဆိုတာဟိုအခုမှနဲ့စပြီးတော့ပြောင်းလဲပြုပြင်ပြောင်းလဲမှုတွေပွင့်လင်းလာမှုတွေဖြစ်ဖြစ်ချင်းလုပ်နေရတယ်။လူများနိုင်ငံတွေလိုမျိုးဟိုကွာပြင်ဆင်မှုအချိန်ကလည်းအဲ့လောက်ကြီးအများကြီးကြာတော့မဟုတ်တာကျွန်တော်တို့ကလည်းအနောက်ကျန်နေတယ်လို့ဖြစ်တာတကားပိတ်ဝါဒနဲ့ဆိုတော့အရင်တော့ကအုပ်ချုပ်ခဲ့တဲ့တကားပိတ်ဝါဒနဲ့ဆိုတော့အခုကပြန်ပြီးတော့ကျွန်တော်တို့ကလိုက်နေရတဲ့အချိန်မှာခက်ခဲရတော့ဒါအများကြီးရှိမှာပဲ။နော်နေချင်းညချင်းကောက်ကင်ကနိုင်ငံစီးပွားရေးတိုးတက်ဖို့ဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ကျွန်တော်တို့မျှော်လင့်လို့မရဘူးခင်ဗျ။အဲ့တော့ဒီဘက်ကဟို American လုပ်ငန်းတွေကမြန်မာနိုင်ငံရဲ့ဖြစ်ထွန်းနိုင်တဲ့အရေးအလားအလာပေါ့ဖြစ်ထွန်းနိုင်တဲ့အလားအလာအောင်မြင်နိုင်တဲ့အလားအလာဒီလူငယ် market လူငယ် market နဲ့လူငယ် workforce အဲ့နှစ်ခုအဲ့ဒါကိုအရင်စေဝင်စားတယ်အဲ့ဒါလည်းအရေးအကြီးဒီအခုမြန်မာနိုင်ငံနေမဟုတ်ပါဘူးဒါရှေ့အောင်အခြားနိုင်ငံတို့ဘက်မှာဖြစ်နေတဲ့ trend တစ်ခုပေါ့နော်အဲ့တော့ဟိုကျွန်တော်ဒါတကပြကြင်တာတော့ Vietnam ကိုပဲကြည့်ပါနော် Vietnam မှာစပြီးတော့အဲသူတို့ဒီ community ကနေဒီ capitalist ဘက်ကိုသူတို့သွားတဲ့အခါမှာစပြီးတကားဖွဲ့မိအလန်းကြောင်းပြည့်ရဲ့အချိန်မှာဒီဟိုအလုံးရင်းနဲ့ဝင်လာတဲ့စီးပွားရေးဆိုတာမရှိတော့ပါဘူးနော် American လုပ်ငန်းတွေဘက်ကအဲဒါပေမဲ့သူတို့ဝင်တယ်ဖြည်းဖြည်းချင်းချင်းသူတို့ဒီဈေးကွက်ကိုသူတို့စောင့်ကြည့်တယ်ဒီလုံထုံးလုံစင်နေဥပဒေမူကြမ်းနေစီးပွားရေးလုပ်ဖို့အတွက်ဥပဒေမူကြမ်းနေပါညှိနှိုင်းတယ်အစိုးရဘက်ကလာရောက်မှုဘယ်လောက်ရှိလဲကြည့်တယ်အဲပြီးတော့တကယ်ဝင်လာပြီဆိုလဲအလုံးရင်းနဲ့ပြီးတော့ဟိုတစ္ဆာရှိရှိပေါ့ဗျာကျွန်တော်တို့တစ္ဆာရှိရှိနဲ့ဝင်လာတယ်။နောက်တစ်ခုကလုံထုံးလုံစင်မှာဒီတာဝန်တည်ရဲ့လုံထုံးလုံစင်လေးလုံဆောင်လုံကြိုင်တယ်။နော်ဒီတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့လုံထုံးလုံစင်နော်လူအခွင့်အရေးလူသမားအခွင့်အရေးကိုပဓာနာထားတဲ့လုံထုံးလုံစင်ဒိုင်နဲ့လုံကြိုင်တဲ့အတွက်ကျွန်တော်ပြောချင်တာကတော့အဲလာမယ်ဒါမဲ့ကြာမယ်အဲရောက်ပြီဆိုရင်လည်းဘယ်လိုပြောရမလဲရောက်ပြီဆိုရင်လည
်း
ရေရှည်နေမယ်အဲအဲ့ဒါကိုကျွန်တော်ဥစားပထမပြောချင်တယ်နောက်တစ်ပိုင်းနောက်တစ်ပိုင်းအစိုးရဘက်မှာတော့ဟိုအားရစရာပြုပြင်ပြောင်းလဲမှုတွေလှုပ်လာတာကျွန်တော်တို့တွေ့ပါတယ်ဒီအထူးသဖြင့်ကျွန်တော်လက်တလောကိစ္စပြောရမယ်ဆိုရင်တော့အသက်အာမခံလုပ်ငန်းပေါ့နော်အာမခံလုပ်ငန်းဆိုတော့ကျွန်တော်တို့နိုင်ငံမှာအကြာကြီးတာဟိုနှစ်ပေါင်းများစွာဟိုလှုပ်ဒီပြင်ပုဂ္ဂလိကဝင်ရောက်လှုပ်ဖို့အတွက်ရန်ခက်ခဲတဲ့ခန္ဓာဆိုတာဆရာတို့လည်းသိပါပြီးတော့ကအခုလက်တလောမှာဒီတရားရဟန်းတို့နိုင်ငံများပိုင်းအဲ့ဒါအမှန်ကန်လုပ်ငန်းကိုကုမ္ပဏီ၅ခုကိုဖွင့်ပေးလိုက်တယ်ဆိုတာဒါအစိုးရဘက်ကနေအဲကောင်းမွန်တဲ့ဒါတင်ကြီးတာလို့ကျွန်တော်တို့ဒီအဲဆိုဒီလုပ်ငန်းတွေอ่ะပေါ့နော်လုပ်ငန်းတွေစီးပွားရေး sector ညင်ပါတယ်ယူဆပါတယ်အခုအဲ့ဖွင့်ပေးလိုက်တဲ့၅ခုထဲမှာ American company ထူဖြစ်တဲ့ Chubb ပါပါဒါလည်းကျွန်တော်တို့ကိုစားပြုတဲ့ company ပါပဲသူတို့လည်းဒီ mission မှာသူတို့လိုက်လာပါတယ
်အဲ့တော့အခုမြန်မာနိုင်ငံကိုဒီတစ်ခေါက်ခီးစဉ်မှာအာတွားကြတဲ့နေရာတွေထဲမှာဗာရီယာများအထူးစိတ်ဝင်စားစရာကောင်းတယ်ဘယ်နေရာတွေများအာရုံစိုက်ပြီးဟောပေါ့နော်သူ့အမေရိကန်လုပ်ငန်းရှင်တွေဘက်ကပေါ့နော်ဟောအာရုံစိုက်မှုပိုရှိတယ်လေ
တခုဒီနှစ်ထူးခြားတာတော့ကျွန်တော်တို့ပထမဦးဆုံးချိန်ကျွန်တော်လာနေ2012ထဲကအခုကြာမှပထမဦးဆုံးချိန်ကျွန်တော်တို့မန္တလေးကိုစပြီးတော့ကျွန်တော်တို့ဖွဲ့ကိုခေါ်သွားပါတယ်မန္တလေးကိုခေါ်ရဲဆိုတဲ့အကြောင်းရင်းကလည်းကျွန်တော်အဓိကထားပြီးတော့၃ခုရှိတယ်အဲဥစ္စာပထမမန္တလေးရဲ့ဒီဘဟုပထဝီပထဝီပေါ့နော
်ပထဝီနေထား
မန္တလေးရဲ့ပထဝီနေထားဒီတရုတ်နဲ့အဲအိန္ဒိယကြားနော်ပြီးတော့ကသူ့ရဲ့ access ပေါ့နော်သူ့ရဲ့ access point ကထက်မြင်မှာပြီးတခုလုံးရဲ့ဈေးကွက်ကိုဝင်ရောက်ဖောက်ထိုးဖောက်လာအဲ့တော့ဟိုဗျံကုန်တခုတည်းကိုပဲစီဝါရေးကိုသွားပြီးတော့ဗလာနာထားနေအာယုံဆိုင်တော့ရအောင်မန္တလေးကိုလည်းမန္တလေးရဲ့အရေးပါမှုကလည်းဖြည့်ဖြည့်နဲ့ပို့ပြီးတိုးတက်လာတည်တာလာဆိုတာအဲ့ဒါတစ်ပိုင်းဒုတိယအဲအာဆီယံ smart city network ထဲမှာမန္တလေးလည်းပါလာ smart city network နဲ့အတူတူဤပညာတွေ smart city level ကိုရောက်ဖို့အတွက်ဤပညာများစွာလိုတော့မယ်လိုတဲ့အခါမှာဒီ American company တွေကဒါဤပညာနဲ့ပတ်သက်လာတယ်ဆိုရင်တော့ကမ္ဘာမှာနံပါတ်1လို့ကျွန်တော်တို့ပြောလို့ရတယ်။ဟိုခြားနိုင်ငံတွေရဲ့ဤပညာကတော့သူတို့ရဲ့တိုးတက်တာရှိရတယ်။ဒါပေမဲ့ American ရဲ့ဒီလုံထုံးလုံးစင်တဲ့ဤပညာကတော့ဒါသူတို့ရဲ့အသာချက်တစ်ခုပေါ့ဗျာ။အဲ့ဒါကိုကျွန်တော်ကချပြခြင်းနဲ့ပူပေါင်းဆောင်ရွက်ဖို့နီးလန်းနေကျွန်တော်တို့ရှာဖွေခြင်းနဲ့အဲ့ကြောင့်မို့ကျွန်တော်မန်လေးကိုပြန်ပြီးတော့လေ့လာဖြစ်တယ်။နောက်ဆုံးတစ်ခုကတော့ဒါကတော့အဲမဟာဗျူဟာนี่เนี่ยแหละจริงๆနိုင်ငံရေးရောစီးပွားရောတစ်ခုလုံးဆက်ဆက်နေပြစားဖြစ်တယ်အဲ့ဒါတော့ဗာလဲဆိုတော့မန်လေးမှာတရုတ်နိုင်ငံရဲ့လွှမ်းမိုးလှုံ့ချုံအဲလွှမ်းမိုးမှုပို့ပြီးတော့ညားလာကျွန်တော်တို့ကလူတိုင်းလည်းသိတယ်เนาะအဲ့တော့ကဟိုကျွန်တော်တို့ကကျွန်တော်တို့ပြောတာတရုတ်ကိုပဲအကုန်လုံးဟိုပုံရမယ်အမေရိကန်ကိုပဲအကုန်လုံးယုံရမယ်ဆိုတဲ့အမျိုးသဘောမဟုတ်ဘူးဒါပေမဲ့ဒီ option ပေါ့ဗျာเนาะ option
များတရုတ်ပြင်တခြားရွေးချယ်စရာနီးလမ်းရှိ
တယ်ရွေးချယ်စရာနီးလမ်းနေနိုင်ငံတိုင်းနိုင်ငံပဲဖြစ်ဖြစ်မျိုးတစ်မျိုးပဲဖြစ်ဖြစ်မရှိရမယ်ရွေးချယ်စရာစီးပွားရေးရှိရမယ်အဲ့တော့မှလည်းတူတယောက်ဒါမှမဟုတ်နိုင်ငံတစ်ခုကဒီနယ်မြေတစ်ခုအပိုင်စားရသလိုချဲ့လဲလို့မရပါဘူ
းကိုလာဖောင်းမြင့်တော်သတိထားမိလို့မရှိဆက်လို့ဒီလုပ်ငန်းတော်တော်များများတရုတ်ဝန်ထမ်းတွေကိုနိုင်ကလာပြီးတော့လုပ်နေတာရှိသလိုနောက်ကွယ်ကတရုတ်စီးပွားရေးလုပ်ငန်းရှင်တွေနေပြီးတော့ပံ့ပိုးပေးထားတဲ့လုပ်ငန်းတွေ
အဲ့ဒီမှာကွာသွားတာပဲကျွန်တော်ပြောရအောင်ပြောလိုက်ဘာလို့လဲဆိုတော့တရုတ်လုပ်ငန်းတွေကဒီလမ်းမလာဆက်တွေ infrastructure ပေါ့ဗျာနော် infrastructure project တွေကိုတို့ရင်းနှီးမြှုပ်နှံတယ်လို့တို့ပြောတယ်တို့ရင်းနှီးမြှုပ်နှံတယ်လို့ပြောရင်တို့ဒီရင်းနှီးမြှုပ်နှံမှုရဲ့နောက်ကွယ်မှာဝင်လာတဲ့လုပ်ငန်းသုံးပစ္စည်းတွေနော်သုံးတဲ့ဒီအလို့သမားတွေပေါ့နော်အကောင်ဆုံးကတို့လူတို့ခေါ်လာတို့ပစ္စည်းတို့ယူလာတာ
ဟုတ်တယ်
ဒီမြန်မာနိုင်ငံရဲ့ဈေးကွက်မြန်မာနိုင်ငံရဲ့ဒီအဲစားဝတ်နေရေးပေါ့မြန်မာနိုင်ငံပြည်သူတွေစားဝတ်နေရေးပြည်လည်ဖို့လုပ်ငန်းတွေချပေးရဆိုတာမရှိတော့ဘူ
းလောက်ကန်ဖန်တီးပေးတာမရှိဘူးဖန်တီးပေးရဆိုတာမရှိတော့ဘူးနည်းတယ
်အဲ့တော့ကဟို American နဲ့ Immersion နဲ့တော့စီးနေရေလို့ကွာ American လုပ်ငန်းတွေကဝင်လာပြီဆိုရင်သုံးတာဒီမြန်မာနိုင်ငံပြည်သူပြည်သားတွေပဲမှာပြီးတော့သူကဒီအလို့သမားငှားရဆိုတာရဲ့နောက်ကအလို့သမားရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေး trainingprofessional training ပဲဖြစ်ဖြစ်ဒီ technical skill training ပဲဖြစ်ဖြစ်ဒါတွေကိုပါတော့လုပ်ငန်းနဲ့အတူတူတွဲပြီးတော့ပေးရတယ်အဲ့မှာကျတော့ပြည်သူအကျိုးပြုမှုမှာစီနဲ့ရည်လို့ကြွားသွားတယ်အဲ့ဒါကိုကျွန်တော်ထောက်ပြချင်တာ
ဒီမိုကရေစီအစိုးရလည်းဖြစ်တယ်ဟိုအနောက်အုပ်စုတွေကလည်းဒီဟာကိုလိုလားလားအနယ်ဒီအစိုးရတက်မလာခင်ကတည်းကရှိခဲ့ကြတယ်ဆိုတော့တကယ်လို့များအနယ်ဒီတက်ရင်ဟာရင်းနှီးမြှုပ်နှံမှုတွေအများကြီးရောက်လာပြီးတော့အလုပ်တကိုင်တွေလည်းဖန်တီးမယ်တိတယ်နိုင်ငံခြားကုမ္ပဏီတွေမို့လို့ပေါက်လာမယ်လို့အဲ့လိုအဲ့ဒီပစ်ချာကိုလူတို့ကတော်တော်များများရှိခဲ့ကြတာကိုသို့တော်လည်းတကယ်တကယ်မှာကျတော့ဟိုလက်တွေ့မှာလောက်ရတဲ့အခက်အခဲအများကြီးရှိတာ哦ဆိုတော့မြန်မာနိုင်ငံအစိုးရဘက်ကလည်းနည်းနည်းဝန်လေးမှုတွေတချို့ရှိသလိုနိုင်ငံအဲ့ဒီမြန်မာပြည်မှာဖြစ်နေတဲ့နိုင်ငံရေးအနေအထားတွေဘာတွေအရာလဲပြပနေပြီးတော့အမေရိကန်မှရလို့မဟုတ်ဘူးပေါ့နော်ဥရောပနိုင်ငံတွေပဲဖြစ်ဖြစ်တခြားနိုင်ငံတွေရင်းနှီးမြှုပ်နှံကြမယ်ဆိုရင်နည်းနည်းစဉ်းစားစရာအချက်တွေကပေါ်လာတာ哦ဆိုတော့အဲ့လိုမျိုးအနေအထားမျိုးမှာအခုရောက်လာတဲ့အခုနောက်ဆုံးအချိန်ပေါ့နော်အခုနောက်ဆုံးကိုလာဖို့မြင့်နေလာတဲ့အဖွဲ့တွေကရောဒါတွေကိုကြော်လာပြီးမြင်နိုင်သလား
ဒီမိုကရေစီနိုင်ငံတစ်ခုပေါ်ဆောင်မှုအတွက်ကပေါ့ဗျာနော်ဒီကြံ့ကြာမှုတွေအနောက်သွားမညီတာတွေမလွတ်တာတွေခက်ခဲတွေအများကြီးကြုံတွေ့ရမှာအဲ့အရာတွေကိုတစ်ခုချင်းစီဖြေရှင်းမှုအတွက်ဆိုတာလေဘယ်ဆိုရပဲဖြစ်ဖြစ်ပါဘယ်ပါတီပဲဖြစ်ဖြစ်ပါအချိန်တစ်ခုပေးရမယ်ဒါကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့ဒီ American ဘက်က အလုံးရင်းမွေတာအခုနပြောဆိုပါပဲဟိုအချိန်ကြာတာပေါ့နော်သူတို့ရဲ့လုပ်ငန်းတွေကဒီဈေးကွက်တစ်ခုကိုဝင်တော့မယ်ဆိုရင်ဝင်လဲသူအလုံးလိုက်ရင်းလိုက်ဝင်နေဝင်ဖို့ကိုလည်းသူကအချိန်ကြာကြီးယူပြီးတော့စဉ်းစားတယ်အဒါရှိတယ်ဒီနောက်တစ်ခုကတော့ပြဿနာပါလဲဆိုတော့ဒါဒီနေရာမှာတော့ကျွန်တော်ကအဆိုရဘက်ကိုနည်းနည်းလေးတိုက်တွန်းနေတာပို့ပြီးတော့သူတို့ရဲ့ outreach ကိုပေါ့နော်မြင့်တင်နေတယ်ဆိုတဲ့အပိုင်းအဲ့ဒါပါလို့ဆိုရင်ရခိုင်ကြီးရခိုင်ကြီးမှာပြဿနာပါဖြစ်နေရလဲဆိုတော့ကျွန်တော်တို့ဘက်ကဒီကျွန်တော်တို့အဆိုရဘက်ကသူတို့ရဲ့ဖြစ်ပုံဖြစ်စဉ်ဒီလိုနိုင်ငံ international media ပေါ့နိုင်ငံတကာသတင်းဌာနတွေနိုင်ငံတကာနဲ့ဥမွင့်နေနေချပြဖို့ပို့ပြီးတော့လိုအပ်တယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုကကျွန်တော်တို့ရဲ့ story ပေါ့ကျွန်တော်တို့ရဲ့ဖြစ်ပုံဖြစ်စဉ်ကျွန်တော်တို့ကမပြောတော့ကျွန်တော်တို့အတွက်သူများပြောသွားပြီ။အဲသူများပြောတဲ့ version ကျွန်တော်တို့လည်းကြိုက်မှာမဟုတ်ဘူး။အဲ့ရည်ရည်ကျွန်တော်မှဖြစ်တယ်။ကိုယ့်ဘက်ကနေတက်နိုင်တဲ့အင်အားနဲ့ပြန်ပြီးတော့လိုက်ရမယ်ပြန်ပြီး fire ရမယ်ချင်းနေရောက်အဲဒါကိုနည်းနည်းလေးပို့ပြီးတော့အားထည့်ပြီးကိုကျွန်တော်ကဒါဟိုအပြုသဘောဆောင်တဲ့သဘောနဲ့တိုက်တွန်းလို့ဆိုကြပ
ါကိုလာဖုန်းကျေးဇူးအများကြီးတင်ပါတယ်
ကျွန်တော်လည်းအခုလိုမျိုးပြီးရေကိုအချိန်ယူပြီးမြင်မြင်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့